Mandalay Tang, Winjijo, Doctor Zomia Mango, Sueso, Tare, Amuri Rega, Amu Tomu Adwet, Tang Dan Lini, Jackamo, Mandalay Tang, Obo Tang, Dringa, Atutia Yongani, Diganet, Sin Jet, Chamalai Bare, Alarube, Mandalay Murawo, Doctor Jelwingole, Nayanga Kagui, Suejane, Tang Nan, Nanit, Chamakere, Lutia Bare, Dijang Yangonga Dream, Pipo Tarago, Nanang Jabia Bivasin.
ဖန်စီထိန်သိမ်းခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအမှုပေါင်း10မှုနဲ့တရားစွဲဆိုထားရမှာဒီကနေ့မှာအမှုသုံးမှုဖြစ်တဲ့အများပြည်သူသိရင်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်900ခါခွေအမှုတဘာဝဘေးအန္တရာယ်ဆိုင်ရာအမှုနှမှုဖြစ်တဲ့ပုံမှန်20ကားပုံမှန်
3 ဘောင်1000လေးနဲ့အမိန်ချခံရတယ်လို့သူရှင်းနေကဗီဒီယိုအေကိုပြောပါတယ်။ငါငါခါနေရနှစ်နှစ်အစီချရတယ်ရှင်။အင်းတဘာဝဘေးနဲ့ကတဘာဝဘေးကပုံမှန်20ငါနှစ်နှစ်။အင်းပုံမှန်30ကားကြီးရတဲ့နှစ်ပေါ့။ဒါတိုင်းနဲ့အဲ့နှစ်ခုအောင်ဒီတဘာဝဘေးနှစ်ခုကိုဆောင်းနေချခံနေဆိုတော့အမိန်ဖြစ်တဲ့နှစ်နှစ်ကိုပဲကြားရတယ်ရှင်။အဲ့ဒါအဲ့တဘာဝဘေးကြတော့နှစ်နှစ်ဖြစ်သွားပြီတော့
ငါးရငါးခါနှစ်နှစ်ပေါ့အဲ့ဒါတော့ဟိုသေးကြနေဟိုသေးကြသေးဆိုတော့ဆရာကတော့မဝင်ဘူးပြောတယ်ပေါ့နော်ဟိုကျန်တဲ့ဒီဒါကြီးနဲ့ထွားရတယ်ဘာလို့လွတ်ကြအောင်လဲဆိုတော့ကျွန်တော်မသိရသေးဘူးရှင်ဟော ဖေဖော်ဝါရီ20ရက်စစ်တကအာဏာသိမ်းပြီးတဲ့နောက်ပိုင်းNLD ပါတီမှထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်တာဝန်ရှိသူအနေနဲ့ဒေါက်တာစောမြင့်မောင်ကိုပုံမှန်
900ဒိုင်းဒီတိုင်းကျမရင်ဦးစီးခံနာမှာလက်ရှိတောင်ထမ်းဆောင်နေတယ်ဆရာမကြီးဆိုင်မှာမှာလာရောက်တဲ့တိချက်ဆိုရင်ဘူးကြီးတို့ကဒီမန်နေဂျာကြီးဆိုရအဖွဲ့ဝင်နေတာမဟုတ်ဘဲနဲ့ကာထင်းခုအဖွဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်အနေနဲ့ဖြစ်ကြခဲ့တာလို့ဖြစ်တယ်ဦးစီးဦးဆောင်ကျင်းမာတာဒီမန်နေဂျာဒီတိုင်းကျမရင်ဦးစီးဌာနအနေပြီးတော့ဦးစီးဦးဆောင်ကျင်းမာတာဖြစ်တယ်
ဒီကနေ့မှာဒေါက်တာဇော်မြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်းအများပြည်သူတည်ငြိမ်အကြမ်းမှုပြပြအောင်လုံဆော်လှုံ့ဆောင်မှုလို့ခေါ်တဲ့ရာဇသက်ကြီးပုံမှန်900ငါးခါခွေအမှုနဲ့ထောင်ဒဏ်နှစ်နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်။ သူကိုစစ်တပ်ကအာဏာသိမ်းပြီးတပတ်အကြာဖေဖော်ဝါရီလရှိနေ့ကဖမ်းဆီးတရားဆွဲဆိုခဲ့တာပါ။ဒေါက်တာရဲလွင်ဟာသူ့လူမှုကွန်ရက်ဆက်မနာ Facebook အကောင့်ကနေအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုအစိုးရဝန်ထမ်းတွေကအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုCDM ပြုလုပ်ပြီးတော့စန့်ကျင်ကြဖို့လုံဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်အုပ်ချုပ်ရေးကောင်စီကရဲစစ်တပ်ကြီးဥပဒေပုံမှန် 900ငါးခါခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ဒီကနေ့အမိန့်ချခဲ့တဲ့အမှုတုံးမှာဒေါက်တာဇော်မြင့်မောင်ဟာလက်ရှိမှာအာဂရီအမှု၅မှုရွေးကောက်ပွဲကာလမလျော်ဩဇာတုံးပြီးတော့မဲအလွယ်တုံးစားမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုနှမှုအပါအဝင်အမှုခုနှစ်ခုကိုဆက်လက်ကြားနာရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ကင်ဆာဝေဒနာခံစားနေရသူဒေါက်တာဇော်မြင့်မောင်ဟာဖမ်းဆီးထိန်းသိမ်းခံရပြီးနောက် စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များများကိုဖမ်းဆီးထိန်းနှိမ်ပြီးတော့အာဂရီလိုက်စာမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှု905ခခွေဥပဒေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေတွေစားတဲ့ဥပဒေတွေချိုးဖောက်ခဲ့တဲ့ဆိုပြီးတူချင်းစီကိုအမှုဒါဇင်ချီတက်တရားစွဲဆိုမှုတွေလုပ်ခဲ့တာပါဒီထဲမှာမကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရှိခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီဥပဒေတွေနဲ့ညှိစွန်းတယ်လို့စွပ်စွဲဆုံးဖြတ်ပြီးတော့ညှိရှေထောင်နှံတွေချမှတ်ထားပါတယ်ရှင်။